ယူကရိန်းကိုရုရှားရဲ့ကြီးကြပ်တိုက်ခိုက်မှုကိုဟန်တားဖို့နဲ့အဆုံးသတ်ဖို့ကုလသမဂ္ဂလူမျိုးရေးကောင်စီကပြတ်ကွက်ခဲ့တဲ့အကြောင်းကျန်တာဘင်းကြီးကကိစ္စညော်ကိုရောက်နေတဲ့ကုလသမဂ္ဂဒွေးမှုချုပ်အန်တိုနီယိုကူတက်စ်ကပြောလိုက်ပါတယ်။ဆင်းရဲမပြောပြရစေစစ်ပွဲကိုတားဆီးဖို့နဲ့အဆုံးသတ်ဖို့လူမျိုးရေးကောင်စီကလုံနိုင်တယ်လို့လုပ်ဖို့ပြတ်ကွက်ခဲ့ပါတယ်။ဒါအင်မတန်မှကိုမကျေနပ်စရာစစ်ကြီးဒေါသထွက်စရာဖြစ်ရတဲ့အကြောင်းရင်းတစ်ခုပါလို့ယူကရိန်းကဗိုလိုဒီမီယာဇယ်လန်စကီနဲ့အတူပူတွဲတဲ့ဆီလံပေါ်မှာကုလသမဂ္ဂအကြီးအကဲကပြောဆိုလိုက်ကြပါစစ်ပွဲကြောင့်အထိပ္ပယ်နဲ့အသက်ဆုံးရှုံးမှုတွေထိခိုက်ပျက်စီးမှုတွေလက်ခံနိုင်ကြမရှိတဲ့လူခွေရင်းနဲ့စုပ်ပြီးကိုချိုးဖောက်မှုတွေလည်းကြုံခဲ့ရကြောင်းရုရှားတပ်ဖွဲ့တွေတက်ခတ်မှုခံရတဲ့ယူကရိန်းမျိုးအနီးဒေသတွက်ကိုတွားရောက်ကြည့်ရှုခဲ့တဲ့အတွင်းမှုချုပ်ကပြောဆိုကြတာဖြစ်ပါတယ်။နိုင်ငံတကာရာဇဝတ်ခွင့်ရုံးနဲ့ကုလသမဂ္ဂအဖွဲ့အစည်းအနေနဲ့လည်းဒီလိုချိုးဖောက်မှုတွေအတွက်လက်တွေ့ချက်ချက်တာဝန်ခံမှုရှိအောင်လုပ်ကြဖို့အရေးကြီးတဲ့အကြောင်းလည်းပြောဆိုကြတာပါ။ရုရှားရဲ့ကြီးကြပ်တက်ခတ်မှုဟာယူကရိန်းနိုင်ငံရဲ့အချုပ်ချာအာဏာနဲ့ကုလသမဂ္ဂရဲ့ဗိုင်းမျိုးချုပ်ခွာရရောက်ကြောင်းကုလသမဂ္ဂရဲ့သဘောထားအပြောင်းလဲမရှိလို့ဒီရည်တည်ချက်ကိုလည်းယူကရိန်းနိုင်ငံမတိုင်ခင်မှာတွားရောက်ခဲ့တဲ့ရုရှားနိုင်ငံခီးစဉ်တွင်ရှင်းရှင်းလင်းလင်းအတိပေးခဲ့တဲ့အကြောင်းလဲခီးကျူရောကယူကရိန်းသမ္မတနဲ့အတူပူးတွဲတင်းစားရှင်းလင်းမှုမှာအတွင်းမှုချုပ်ကပြောဆိုခဲ့ပါတယ်။